ဖားကနေသားမှာရေကြီးမြေကျိုးတဲ့ဘေးအန္တရာယ်ကြောင့်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဌာနအစီရင်ခံစာနှစ်ဆောင်ထုတ်ပြန်ထားပါတယ်။ဒီအခြေအနေတွေကကုလသမဂ္ဂလူသားချင်းစာနာမှုအကူအညီရေးအတိုင်းအတာအပြင်ဘယ်လောက်ကြီးပါလဲခင်ဗျာ
Basically at the moment we feel that the situation in the Pakhant area of
အခြေခံအပြင်တော့ကချင်ပြည်နယ်ဖားကန်ဒေသကမြေပြိုရာနဲ့ရေကြီးတဲ့ဘေးအန္တရာယ်အနေအထားကတည်ငြိမ်နေပြီလို့ပြောလို့ရပါတယ်။တချို့ပြည်တိုးတက်လာနေပြီလို့ပြောလို့ရပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒေသခံအဖွဲ့အစည်းတွေ NGO တွေဟာတည်နေအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ပေးနေပါတယ်။ဟုတ်ကဲ့ AOI တိုင်းမှာနာကင်းမုံတိုင်းတိုက်တော့အာဏာပိုင်တွေစီကဘေးဒုက္ခဖြစ်စေတဲ့ဒေသကိုသွာလာခွင့်ရရေးမှာအခက်အခဲတွေရှိခဲ့ပါတယ်။ဖားကန့်ဒေသကအရင်ကတည်းကသွားရေးလာရေးခက်တော့အကူအညီပေးရေးကိစ္စတွေမှာအခက်အခဲတွေပြဿနာတွေကိုရှိပါလားခင်ဗျာ
။ At the moment the NGOs working on the ground
လုံးလုံးစေတော့ဒေတာတွေမှာကုညီရေးလှုပ်ဆောင်နေတဲ့ NGO တွေကအရင်ကတည်းကအကူအညီပေးအစီအစဉ်တွေနဲ့ရှင်းနေနေပြီဖြစ်ပါတယ်။ဒီအဖွဲ့တွေကအရင်ကတည်းကအာဏာပိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုမှာအားကောင်းနေပြီဖြစ်ပါတယ်။နာမည်တက်ပြီးပြောရမယ်ဆိုရင် UNICEF, UNDP, ဟော်လန်ကနယ်စည်းမချဆရာဝန်များအဖွဲ့တွေဟာဒီဒေတာတွေမှာငကိုကတည်းကအကူအညီပေးနေကြပါတယ်။ဒီအဖွဲ့တွေကဖုံးတော်ကြီးအကြောင်းတွေပါဝင်နေကန်အတိုင်းဝိုင်းနဲ့ပူးပေါင်းပြီးအကူအညီပေးရေးတွေလှုပ်ဆောင်နေကြပါတယ်။ဟုတ်ကဲ့ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ဆုံးဖြတ်ချက်နဲ့ပြောမယ်ဆိုရင်လုံးလုံးစေဒီအခြေအနေဘေးသင့်တဲ့ဒေသတွေကပြည်သူတွေပုံမှန်ပြန်လည်ဖြည့်ရည်တွေဒီပြန်လည်ထူထောင်ရည်တွေကာလဘလောက်ကြာအောင်ကူညီရမယ်လို့တွက်ထားပါလဲခင်ဗျာ
It's a little early to say how long it will take to rehabilitate the situation
လောလောဆယ်တော့ပြောဖို့စောနေပါသေးတယ်တခြားကိစ္စတွေအသေးစိတ်မပြောနိုင်သေးပေမဲ့အဓိကအခြေခံလိုအပ်ချက်တွေဖြစ်တဲ့လမ်းမသွားလာရေးဆက်သွယ်ရေးအခြေအနေကခက်ခဲနေပါတယ်ဖားကန့်ကိုသွားတဲ့အဓိကကားလမ်းဆိုရင်ဇူလိုင်လ9ရက်နေ့ကမှပြန်ပြီးတော့ပြင်ဆင်ပြီးပါတယ်ဆက်တော့ရေးဆိုရင်အနည်းငယ်ပဲရှိပါတယ်ကျိုးဖုံးလိုင်းတွေကလည်း300ရုံပဲရှိတယ်လို့ထင်ပါတယ်ဆေးရုံဆိုရင်လည်းလက်ခံနိုင်တဲ့အခြေအတွက်ထက်ကျောနေပါတယ်လိုအပ်တဲ့ဆေးဝါးနဲ့ပစ္စည်းတွေတော့ထောက်ပံ့ပေးနေပါတယ်အရေးကြီးလိုအပ်ချက်ကစားနပ်ရိက္ခာအကူအညီပေးရဖြစ်ပါတယ်ဒါတွေကကျွန်တော်လောလောဆယ်ပြောနိုင်တဲ့အခြေအနေတွေပါဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကတော့ဒီဖားကန့်ဒေသရေကြီးမြေပြိုတဲ့ဘေးဒုက္ခပေါ်လူသားချင်းစာနာမှုရှိတော့အရာဒီ UNOCHA အနေနဲ့အဓိကစိုးရင်ပူပန်ရတဲ့ပြဿနာတွေကဘာတွေဖြစ်နိုင်ပါလဲခင်ဗျာ
Well, we've been encouraged by the ability of the organization.
ကျွန်တော်တို့အဖွဲ့အစည်းနဲ့အဖွဲ့အစည်းတွေအားလုံးတိုင်းတိုင်းဝိုင်းဝိုင်းနဲ့ဘေးပစ်ပွားတဲ့ဒေသမှာအလင်းမြန်ကူညီနိုင်တာကိုအားရချေနှက်နေကြပါတယ်။အကူအညီပေးရေးပစ္စည်းတွေနဲ့ကယ်ဆယ်ရေးစီစဉ်တွေတကယ်ဒုက္ခဖြစ်နေတဲ့သူတွေစီကိုရောက်အောင်ကူညီပေးနေပါတယ်။ပြီးတော့ဒီအခြေအနေတွေဟာအလွန်ကြီးတဲ့ဘေးဒုက္ခတရက်လို့တော့ကျွန်တော်တို့မယူဆပါဘူး။ဒါပေမဲ့သဘာဝဘေးအန္တရာယ်ကျတဲ့နေရာတိုင်းကဘေးဒုက္ခဖြစ်နေတဲ့ပြည်သူတွေကိုကြည့်ရရောက်ကဲနိုင်မှုပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဲဒါကတော့ရန်ကုန်ခြေစိုက် UNOCHA ရုံးဒုတိယအကြီးအကဲဖြစ်သူ Mr. Antonio Marcella ကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့တာ